လူ့အခွင့်အရေးကောင်စီကရွေးချယ်ခန့်အပ်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်လက်ရှာဖွေရေးအဖွဲ့ကတနင်္လာနေ့မှာဂျနီဗာမှာအစည်းအဝေးခန်းစားထုတ်ပြန်ခဲ့ရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာစိုးရိမ်ပွေရာလူ့အခွင့်အရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ခေါင်းဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့အကြံပေးထားပါတယ်။အခုလိုအကြံပေးချက်ကိုကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပါအလေးနဲ့ခံယူကြဖို့ကုလသမဂ္ဂအတွင်းမှူးချုပ်ကူတာရက်စ်ကတိုက်တွန်းခဲ့ပါတယ်။ဒေါ်လလတန်းကပြောပြမှာပါ။
အင်ဒိုနီးရှားအစိုးရရှိနေချုပ်ဟောင်းမာဇူကီဒီရက်စမန်ဦးဆောင်ကြီးတီရီလင်ဂါကရာဒီကာကုမရာဆာမီနဲ့ဩစတြေးလျကခရစ်စတိုဖာဆီဒိုဒီတို့၃ဦးပါဝင်တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့နိုင်ငံတကာအချက်လက်ရှာဖွေရေးအဖွဲ့ဟာဒီနေ့လာနေ့ကဂျနီဗာမှာတင်သွင်းခဲ့တဲ့အစည်းအဝေးခန်းစာမှာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်စစ်တပ်အကြီးအကဲ၆ဦးတို့ကိုရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတို့ကြောင့် ICC နိုင်ငံတကာခုံရုံးတင်မှုကြံပေးထားတာဖြစ်ပါတယ်။မြန်မာနိုင်ငံကိုတွားရောက်ခွင့်မရဘဲရိုဟင်ဂျာ9သိန်းနီးပါးထွက်ပြေးခွင့်လိုရအိနီချင်းဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ကိုတွားရောက်စုံစမ်းစစ်ဆေးကြရမှာလူပေါင်း185ဦးတို့ရဲ့ထွက်ဆိုချက်တွေဆက်သွယ်ရေးဂျူဒုကရိုက်ကူးထားတဲ့ရုပ်ပုံတွေဓာတ်ပုံတွေနဲ့ဗီဒီယိုတွေအပါအဝင်ရာဇဝတ်မှုကင်းဆိုင်ရာနဲ့စစ်တပ်ဆိုင်ရာကျွမ်းကျင်ပညာရှင်တို့ရဲ့အကူအညီနဲ့အခုလိုအစည်းအဝေးခန်းစာကိုပြုစုခဲ့တာဖြစ်ပါတယ်။အစည်းအဝေးခန်းစာနဲ့အကြံပေးချက်တွေကိုကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတရက်စ်နေနဲ့အလေးထားကြောင်းပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရစ်ကတင်လာနေကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။
I think as far as Secretary General's concerned, this is a very important report that all bodies of the United Nations...
အတွင်းမှုချုပ်အနေနဲ့ဒီအစည်းအဝေးခန်းစာဟာတိတ်ကိုအရေးကြီးတယ်လို့ယူဆပါတယ်။ကုလသမဂ္ဂအဖွဲ့အစည်းအားလုံးနဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေကဒီအစည်းအဝေးခန်းစာကိုရောအစည်းအဝေးခန်းစာရဲ့အကြံပေးချက်တွေကိုရောလေးလေးနက်နက်ခံယူသင့်ပါတယ်။မြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အတွင်းမှုချုပ်အနေနဲ့စိုးရိမ်မကင်းဖြစ်ပြီးဒါတွေကိုဖြေရှင်းရမယ်ပြမှုကျူးလွန်သူတွေကိုအေးအေးယူအပြစ်ပေးရမယ်ဆိုတာကိုအလေးနဲ့ပြောလာခဲ့တာဖြစ်ပါတယ်
။ဒါအပြင်မြန်မာစစ်ကောင်ဆောင်တွေကို ICC နိုင်ငံကခုံရုံးတင်မှုစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အကြံပြုချက်ပေါ်အထူးမှုချက်ရဲ့ထင်မြင်ချက်နဲ့ပတ်သက်လို့ကတော့ Mr. Dujarric က ICC ခုံရုံးတင်ရေးဟာထွေထွေညီလာခံရဲ့လုတ်ပိုင်ခွင့်မှာမရှိတဲ့အကြောင်းအခုလိုဖြေကြားခဲ့ပါတယ
်။ As you know it's an independent report we will secretary general and we'll be giving a due consideration.
ဒီအစည်းအဝေးခန်းစာဟာတရားလွတ်လပ်စွာစုံစမ်းတင်ပြထားတဲ့အစည်းအဝေးခန်းစာဖြစ်ပါတယ်။အထူးမှုချုပ်အနေနဲ့လက်ခံစဉ်းစားဖို့ရှိသလိုကျန်ကုလသမဂ္ဂအဖွဲ့အစည်းအားလုံးကလည်းလက်ခံစဉ်းစားသင့်ပါတယ် ICC နိုင်ငံကခုံရုံးတင်မှုကအတွင်းမှုချုပ်ကတဆင့်မလုံနိုင်ပါဘူ
းလူရင်းကြာ9သိန်းနီးပါးလောက်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခုံလုံရတဲ့လူအခွင့်အရေးကျူးလွန်ချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်လင်းဖျက်ရှားမှုလို့အတွင်းမှုချုပ်ဂူတရက်စ်ကတောက်ခဲ့တာဖြစ်ပေမဲ့လို့လေကုလသမဂ္ဂစုံစမ်းစစ်ဆေးရေးအဖွဲ့ကနာမည်တက်တဲ့ genocide အတုံးနဲ့ပတ်သက်လို့ကတော့အတွင်းမှုချုပ်ရဲ့သဘောထားကိုအင်္ဂါနေ့လွန်ကျွေးကောင်စီနေကင်းပိုင်းကျင်းပမဲ့ရူဝင်ကြအေးတကပွင့်စီပွေးပွဲမှာအတွင်းမှုချုပ်ပြောကြားတဲ့မိကုံးကိုတည်တည်ချာချာနားထောင်ကြည့်ဖို့မစ္စတာဒူဂျာရစ်ကတိုက်တွန်းလိုက်ပါတယ
် The actual naming of a genocide is one as far as the UN is concerned needs to be done
Genocide ဆိုတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တယ်ဆိုတာကိုအမိတပ်ပြောဖို့ကနိုင်ငံတကာတရားရေးအဖွဲ့အစည်းကလှုံ့ဆော်ရမှာဖြစ်တယ်လို့ကုလသမဂ္ဂကခံယူပါတယ်ဒီလိုပြောလို့လဲရခိုင်မြောက်ပိုင်းအခြေအနေပေါ်အတွင်းမှုချုပ်ကနောက်ဆုတ်သွားမယ်လို့မဆိုလိုပါဘူးမနှက်ပြန်မှာပြောမဲ့သူ့ရဲ့မိကုံးကိုနီးနီးကပ်ကပ်စောင့်ကြည့်ဖို့ကျွန်တော်တို့တိုက်တွန်းလိုပါတယ
်ဒီနေ့ကကုလသမဂ္ဂစုစမ်းစစ်ဆေးရေးအဖွဲ့ရဲ့အစည်းအဝေးခန်းစာမတင်သွင်းမီပုံမှန်လှုပ်ထုံးရမြန်မာအစိုးရထံကိုအစည်းအဝေးခန်းစာကြိုတင်ပေးဖို့ခဲ့ပေမဲ့လည်းမြန်မာအစိုးရထံကတော့သဘောထားထုတ်ပြန်ချက်ချက်ချင်းထွက်ပေါ်လာသေးတာတွေ့ရကြောင်းလည်းသတင်းတွေမှာဖော်ပြထားပါတယ်